တော်တာရှင်များရှင်ပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ရင်းနေနဲ့လွတ်တော်ထဲမှာပြည်သူအကျိုးကိုထိရောက်အောင်မဆောင်ရွက်နိုင်ဘူးလို့နိုင်ငံရေးအင်အားစုတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကဝေဖန်လိုက်ပါတယ်ဒီမိုကရေစီပေါ်ဆောင်နေတဲ့အရက်သားအစိုးရလက်ထက်မှာလွတ်တော်တွင်းကရာပြည်သူအကျိုးကိုပေါ်ဆောင်နိုင်တယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်တွေကတုံ့ပြန်ပ လွတ်တော်ပြည်မနိုင်ငံရေးနဲ့လွတ်တော်ပြည်မနိုင်ငံရေးဘဲဟာကပြည်သူရဲ့အကျိုးစီးပွားကိုပို့ပြီးတော့မှဖော်ဆောင်နိုင်တယ်လဲဆိုတဲ့အပေါ်အခြေအတင်ညှင်းခုံဆွေးနွေးခဲ့ကြတာပါ လွတ်တော်ပြည်မနိုင်ငံရေးဘက်ကနေပြီးတော့ဦးဆောင်ဆွေးနွေးခဲ့တဲ့လူခွင့်ရေးအမျိုးသမီးခွင့်ရေးလှုပ်ရှားသူအရက်ဖက်အဖွဲ့စည်း Triangle Women ရဲ့ Director Dr. Lee
ကမြန်မာလွတ်တော်ဟာဒီမိုကရေစီမဆန်ဘူးပြည်သူလွတ်တော်ကိုယ်စားလှယ်တွေကလည်ပြည်သူလူထုရဲ့အကျိုးကိုရှေ့ရှုလှုပ်ဆောင်မှုမရှိဘူးဆိုတဲ့အချက်တွေနဲ့အခုလိုထောက်ပြဝေဖန်ပါတယ်လက်ရှိအနေအထားကိုအမတို့ကထောက်ပြတယ်လွတ်တော်ကအားနည်းနေတယ်လွတ်တော်ကနေမှအစကရာတိတိထုတ်ထားတဲ့ဥပဒေတွေမှဥပစာကျန်ပြီးတော့ကြည့်ရတယ်ဒီဖက်ချက်ကိုဥပစာကြည့်တာ
ဒီရတဲ့ဒီကိစ္စလေးနဲ့လောက်ဆိုင်ပေါ့။ဒါကမြို့ကတိစုစိုက်ပြီးဆိုရင်တော့စွတ်တော်နဲ့ရက်ဖက်ဖွဲ့စီရာပူးပေါင်းပြီးတော့ပြည်သူတွေရဲ့အတန်လေးပြည်သူတွေဖြစ်ချင်တဲ့ဟာတွေကိုဆန္ဒတွေကိုအကောင်အထည်ဖော်ပြီးဥပဒေတွေပေါ့နော်။ပြည်သူတွေကိုအကာအကွယ်ပေးတဲ့ဥပဒေတွေလောက်ရမယ်။အစိုးရမူဝါဒချမှတ်တဲ့အောင်ပေါင်းပြီးတော့ပူးပေါင်းပြီးတော့တိုက်တွန်းရမယ်ပေါ့နော်။အမျိုး တရားဝင်လှုပ်ဆောင်ချက်တွေဖြစ်ပြီးလွှတ်တော်ပြင်ပကထိရောက်တဲ့တောင်းဆိုမှုတွေကအမှန်တကယ်လိုအပ်တယ်ဆိုရင်တော့ဆောင်ရွက်ရမှာဖြစ်တယ်လို့ဦးလာဆွေကတုံ့ပြန်ပါတယ
်ဒီလွှတ်တော်ပြင်ပမှာနိုင်ငံရေးလုပ်နေတာအရင်ပြောရင်တော့တရားမဝင်ဘူးလေကျွန်တော်တို့ကလွှတ်တော်ထဲမှာကျွန်တော်တရားဝင်တာပေါ့ကျွန်တော်ပြောကြမြစကားပြင်သမ ्या အစိုးရဤသမ ्या မျိုးတော်ဟာတရားဝင်တယ်လွှတ်တော်ပြင်ပနိုင်ငံရေးကျတော့အမှတရားမဝင်ဘူးဒါတော့အဲ့ဒီလွှတ်တော်ပြင်ပကတကယ်ထိရောက်တဲ့တောင်းဆိုမှုတွေဖြစ်လာရင်အဲ့ဒီအမှန်လေဆိုတာကိုသွတ်တော်ကုသလေးကြီးကယုံကြည်လာတဲ့အခါမှာသွတ်တော်လေးကိုဒီကာအကံမျိုးယူဆောင်လာပြီးတော့နိုင်ငံသွတ်တဲ့ကြီးအတွက်ပြည်ပြည်နောက်လည်းမှုတွေလုပ်တယ်မှာအထောက်အပံ့ပြုတယ်။ဒါကြောင့်မို့သွတ်တော်ပြည်ပနိုင်ငံကြီးဆိုတာလေသူတို့ပြောသလိုသွတ်တော်ပြည်ပမှာလုပ်တယ်ဆိုတာလေဒါကောင်းတယ်။ရပ်ဖွဲ့ဖွဲ့စည်းတွေကလုပ်တာဖြစ်တဲ့အတွက်ရပ်ဖွဲ့ဖွဲ့စည်းတွေအားကောင်းမှသာလျှင်ဒီမိုကရေစီကြီးပြင်းတယ်လို့ဒါခံထားဖြစ်တဲ့အတွက်ကျွန်တော်တို့သွတ်တော်ပြည်ပမှာနိုင်ငံကြီးလုပ်နေတာကိုလေကျွန်တော်အနေနဲ့အားပေးရထောက်ခံတယ်ပေါ့ဟုတ်
သမရဦးသိန်းစိန်ဦးဆောင်တဲ့အရတားအစိုးရလက်ထက်၅နှစ်သက်တမ်းရှိလွှတ်တော်ထဲမှာလူမှုအတွက်အမှန်တကယ်လိုအပ်တဲ့ဥပဒေပြုပြဋ္ဌာန်းချက်တွေလုပ်ဆောင်နေပေမဲ့လို့ပြင်ဆင်ဖြည့်ဆွတ်စရာရှိတာတွေလည်းရှိပါတယ်လို့ဦးလာဆွေကပြောပါတယ်
တော်ကအခုဆိုရင်ဥပဒေပေါင်း180လောက်အဖြစ်ကထားနိုင်တာပေါ့နော်ပြုပြင်ထားတဲ့ဖြစ်နေစလင်းနဲ့အဲ့ဒီအောင်လို့ပြန်ကြောင်းလဲနိုင်ခဲ့ရှင်းလျှောက်ပြီးတော့လည်းပြင်ရရင်လည်းအများကြီးရတယ်ဒီငါးနှစ်သေးနဲ့ပြင်လို့တော့မရသေးဘူးပေါ့လေဖြည်းဖြည်းပြင်ကြရတယ်နော်
ပြည်သူကိုအကိုစားပြုတဲ့ပြည်သူအချို့ကိုရှေ့ရှုတဲ့ပြည်သူလွတ်တော်အမတ်တွေကလွတ်တော်တွေမှာအားနည်းနေတယ်လို့အရက်ဖက်အဖွဲ့အစည်းတွေနဲ့နိုင်ငံရေးအင်အားစုတွေဘက်ကထောက်ပြခဲ့တဲ့အကြောင်းမက်ခင်လေးကပြောပါတယ
်အဲ့ဒါလွတ်တော်တွေရောက်နေကိုယ်ကလေးတွေကပြည်သူလူထုကိုတကယ်ကိုစားပြုတဲ့နော်ဒီကောက်ပွဲကနေပြီးတော့တကယ်အစ်စ်စ်မှမှန်နဲ့ပြတ်သွားတဲ့ပုံကိုယ်ကြီးဟုတ်မဟုတ်ဆိုတာလဲအားလုံးအသိတယ်အားနည်းချက်တွေကစိတ်ချမ်းသာစေတနာကောင်းရှိတဲ့ဒီတီတူအတွက်လုပ်ပေးခြင်းနဲ့ဒီနည်းနေတယ်အဲ့ဒီကလွတ်တော်အားနည်းမှုရှိတယ်ဒါကြဲအခြားကြရရလွတ်တော်ဆိုတာလဲအခုမှစပြီးရဖြစ်ခဲ့အတွက်ဒီလွတ်တော်ရဲ့ function ကိုကောင်းမွန်အောင်မလုပ်နိုင်သေးတဲ့ဟာလဲပါတယ်ပေါ့နော်အဓိကကတော့ဒီလွတ်တော်ကိုယ်စားလှယ်တွေရဲ့ဒီလူတွေလုပ်ပေးခြင်းနဲ့ဆန္ဒအားနည်းနေတဲ့ဟာရှိနေတယ်ဆိုတဲ့ဟာကိုတော့အဓိကထားပြီးတော့ဆင်းရဲထောက်ပြတာပေါ့နော်
ဒီလိုမျိုးပြည်သူလူထုနဲ့နှီးကပ်ထိစပ်တဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့အရေးချင်းပြည့်မြောက်ဆောင်ရွက်တဲ့နယ်ဆိုတဲ့အကြံပေးချက်ကိုလည်းဦးလာဆွေကလက်ခံပါတယ
်။အလုံးမလုံးတဲ့လွှတ်တော်ကိုယ်စားလှယ်တွေရှိတော့ရှိပါလိမ့်မယ်။သိပြီးတော့ဝေဖန်မထောက်တတ်ဘူး။ကိုယ်လုံးလုံးကိုယ်ပဲလိုတယ်လို့ကျွန်တော်ကမြင်ပါတယ်။နေမျိုးကိုစားပြုဖို့တင့်တယ်ဗျ။လွှတ်တော်ကိုယ်စားလှယ်ကနေမျိုးကိုစားပြုဖို့တင့်တယ်ဆိုတာကိုယ်နယ်မျိုးကိုလည်းကိုစစ်လူထုနဲ့တွေ့သူတို့ရဲ့ခက်ခဲတွေကိုမေးမေးပြီးအဲ့ဒါတွေကိုသွတ်တော်မှာတင်ပြဖို့ဟာအဓိကတာဝန်ရှိတယ်။သွတ်တော်ကိုယ်စားလှယ်ဆိုတာမိမိရဲ့ငယ်ညီကိုကိုစားပြုရမယ်။မိမိရဲ့ပါတီကိုကိုစားပြုရမယ်။အဲ့မျိုးမပြုနိုင်တဲ့ကိုယ်စားလှယ်တွေကတော့ကျွန်တော်တို့အဲ့ဒီငယ်ညီကအဲ့ကိုယ်စားလှယ်ကိုရေးတော့ထားတာမျက်နာတာပေါ့ဗျာ
။သွတ်တော်နိုင်ငံရေးနဲ့သွတ်တော်ပြည်မနိုင်ငံရေးဘယ်ဟာကပြည်သူအကျိုးကိုပို့ပြီးတော့မှဖော်ဆောင်နေသလဲဆိုတဲ့ခေါင်းစဉ်နဲ့သွတ်တော်နိုင်ငံရေးဘက်ကအမျိုးသားသွတ်တော်အမတ်ဦးလာဆွေတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ညိုညိုတင်းတို့ကဥဆောင်ဆွေးနွေးပြီးတော့လွှတ်တော်ပြည်ပနိုင်ငံရေးဘက်ကတော့88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကဥက္ကူကိုကြီး Triangle Woman ရဲ့ Director ဒေါက်ခင်လေးတို့ကဥဆောင်ဆွေးနွေးတဲ့ဆွေးနွေးပွဲကိုတော့ဒီကနေ့တော်ဝင်နှင်းစီမှာကျင်းပခဲ့တာဖြစ်ပါတယ်ရှင်